စမုတ်ပရာကန်ခရိုင်ဘတ်ပေါ်မြို့နယ်ထဲမှာရှိတဲ့ငါးတစ်တာစက်ရုံကအလုသမားတွေဟာပန်းရောင်ကတ်လို့ခေါ်တဲ့အလုသမားလက်မှတ်တွေနဲ့အလုလောက်ကင်နေကြသူတွေများပါတယ်သူတို့ဟာအထောက်ထားလက်မှတ်တွေရှိပေမဲ့အလုရှင်ကအလုထုတ်ပြစ်တာကြောင့်သူတို့တွေကအလုသမား30ကျော်ကတော့နစ်နာကြေးရဖို့အတွက်တရားစွဲဆိုဖို့လှုံ့ဆော်ခဲ့တာဖြစ်တယ်ဆိုပြီးအမျိုးသားညီညွတ်ရေးအစိုးရပြပအလုသမားစီမံခန့်ခွဲရေးဦးစီးဌာနကတာဝန်ရှိသူဦးဝေလင်းမောင်ကအခုလိုပြောပြပါတယ်
30နှစ်ပြီကတော့ဒီစက်ရုံကိုအမှုဖွင့်လိုက်တယ်ဒီအဓိကတော့ကျွန်တော်တောင်းဆိုတာတော့ဒီသမုပ္ပါဒံဒီစာဝတီနဲ့ရုံးမှာပဲအမှုဖွင့်လိုက်တာငါဒီတလချုပ်တင်အကြောင်းကိုချုပ်တင်အကြောင်းကြားရတယ်ပေါ့ချုပ်တင်အကြောင်းမကြားတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီလိုသမားရည်အနေနဲ့ဒါ15ရက်စာဒုက္ခလာစာရနိုင်တယ်နောက်တစ်ချက်ကဒီရက်ပေါင်း120အထက်ကိုရှိနေတယ်အဲဒီလိုသမားရည်ဆိုရင်ဒါလုံးတက်10လ11လဒါဒါဒီဝင်းကျင်မှာရှိတယ်ပေါ့10လပေါ့အမျိုးမျိုးရှိကြတော့ကျွန်တော်တို့ကရပောင်း120လောက်တက်ရှိနေတဲ့သုတ္တမားတွေအချက်ဆိုရင်ကျွန်တော်တို့ကဒုက္ခလစာတလစာပေါ့နော်အဲရပောင်း30ဒုက္ခရပောင်း30ရစာဒီဒုက္ခလစာခံစားခွင့်ဆိုတာအထိုင်းဥပဒေတွေကလောထုတ်မှန်းနာကြီးကိုကျွန်တော်ရရှိနိုင်အောင်ဒီအမှုဖွင့်ပေးထားတယ်ပေါ့
အခုဆိုရင်အလုပ်ထုတ်ခံရသူတွေကတချို့ကတော့တခြားအလုပ်တွေမှာပြောင်းရွှေ့လောက်ကိုင်းဆောင်ရွက်နိုင်ဖို့အတွက်အလုပ်ရှင်ဘက်ကစာရွက်စာတမ်းတွေထုတ်ပေးဖို့ညှိနှိုင်းနိုင်ခဲ့တယ်လို့လည်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကပြောပြပါဗျာ
။ဒီကတော့ဒီအလုပ်ရှင်အလုပ်သမားဒီညှိနှိုင်းသဘောတူညီလို့ရတဲ့အချက်ကတော့30ယောက်ကလွယ်ပြီးတဲ့လူတွေဆိုတာကအလုပ်ရှင်ကပြင်ကြံရှိတဲ့ဒီလောအားသားတွေနဲ့ပြရမယ်လို့ကြောင်းချင်းမတားတဲ့စာရန်နဲ့အများဆုံးရရှိဖို့ကျွန်တော်ညီနိုင်တောင်းရနိုင်ခဲ့တယ
်။အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနအနေနဲ့အရေးပေါ်ကာလအခြေအနေမှာပြည်တွင်းပြည်ပမြန်မာလူသမားတွေရဲ့အလုံသမားအခွင့်အရေးချိုးဖောက်ခံရမှုတွေအကျိုးခံစားခွင့်ရရှိအောင်ကူညီဆောင်ရွက်ပေးနေပြီးတိုင်ကြားရေးရန်နေရာဖွင့်လှစ်ထားတာပါ။အခုဆိုရင်ထိုင်းနိုင်ငံမှာအလုံထုတ်ခံရတဲ့အလုံသမားတွေကတိုင်ကြားလာတာကြောင့်ထိုင်းနိုင်ငံရဲ့အလုံသမားကာကွယ်စောင့်ရှောက်ရေးဌာနစာဝါဒီကံအလုတ်ကင်ဌာနကျဟန်ငန်တို့နဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရပြည်ပအလုတ်သမားစီမံခန့်ခွဲရေးဦးစီးဌာနကပြောပြခဲ့ပါတယ်ရှင်